နိုင်ငံတကာကတဘာဝပေးအန္တရာယ်တင့်ဒေတာတွေမှာဆက်သွယ်ရေးပိုင်းဆိုင်ရာအထောက်အကူပြုပေးတဲ့နိုင်ငံတကာဖွဲ့စည်းတစ်ခုရဲ့အဖွဲ့ဝင်တွေဟာမြန်မာနိုင်ငံကမုန်တိုင်းဒဏ်သင့်ဧရာဝတီမြေဝကျွန်းပေါ်ဒေတာကိုတွားပြီးတော့လှုပ်ဆောင်ခွင့်မရတဲ့အတွက်မြန်မာနိုင်ငံကနေပြန်ထွက်လိုက်ရပါပြီ။သူတို့သာကူညီဆောင်ရွက်ခွင့်ရမယ်ဆိုရင်ကူညီကယ်ဆယ်ရေးတွေမှာပို့ပြီးတော့မြန်မြန်ဆန်ဆန်လှုပ်ဆောင်နိုင်မှာပါလို့ကိုယ်တိုင်ပါဝင်ခဲ့တဲ့တာဝန်ရှိသူတဦးက VOA မြန်မာပိုင်းကိုပြောပါတယ်။အပြည့်စုံကိုတော့ဘန်ကောက်မှာရောက်နေတဲ့ကျမတို့ရဲ့ဝိုင်းတော်သားကိုကျော်ကျော်သိန်းကဆက်ပြောပြပါမယ်ရှင်
။နိုင်ငံတွင်းမှာ15ရက်ကြာရောက်နေခဲ့ပြီးတဲ့နောက်မတူထူးခြားတဲ့အခြေအနေတစ်ခုနဲ့ကြုံတွေ့ခဲ့ရပြီးချိန်မှာပြန်ထွက်ခွာဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ပြင်သစ်အခြေစိုက်နယ်စည်းမခြားဆက်သွယ်ရေးအဖွဲ့ TSF ရဲ့25ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဧရာဝတီမြို့ဝကျွန်းပေါ်ဒေသမှာတွားရောက်လှုပ်ဆောင်ခွင့်ပြုဖို့ TSF ကခွင့်ပြုမိတ်တောင်းခံတာမရခဲ့ပဲရန်ကုန်မှာပဲရပ်တန့်နေခဲ့ရပြီးတဲ့နောက်အဖွဲ့ဝင်တွေဟာသူတို့ရဲ့အခြေစိုက်ယုံတွေစီပြန်ထွက်ခွာခဲ့ကြတယ်လို့ဆိုပါတယ်။တခြားနိုင်ငံတကာအဖွဲ့အစည်းတွေကုလသမဂ္ဂအဖွဲ့အစည်းတွေကိုမြို့ဝကျွန်းပေါ်ဒေသစီတွားရောက်လုပ်ကန်ခွင့်ပြုပြီး TSF ကိုတွားခွင့်မပြုတာဟာသူတို့အဖွဲ့ရဲ့ဆက်သွယ်ရေးပစ္စည်းတွေနည်းပညာတွေနဲ့လုပ်ကန်ရတဲ့သဘောတဘာဝကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံတွားခဲ့တဲ့အဖွဲ့မှာကိုယ်တိုင်ပါဝင်ခဲ့သူ TSF ရဲ့ဘန်ကောက်အခြေစိုက်အာရှပစိဖိတ်ဒေသကိုယ်စားလှယ်အဖွဲ့ရုံးအကြီးအကဲမစ္စတာဆိုင်မွန်က VOA မြန်မာပိုင်းကိုပြောပါတယ်
Yeah, well, it's obvious that knowing the telecom paranoia, that's why we knew that it would be very difficult when we wanted to try it.
ရင်းဆက်သွယ်ရေးအပေါ်စိုးရိမ်စိတ်၊အယုံကြည်စိတ်၊တန်ရာစိတ်ရှိတယ်ဆိုတာကိုသိထားတဲ့အတွက်ဒီအချက်ကထင်ရှားပါတယ်။ဒါကြောင့်လဲဒီအလုပ်ဟာတကယ်ကိုခက်ခဲလိမ့်မယ်ဆိုတာကျွန်တော်တို့သိပါတယ်။ဒါပေမဲ့အနည်းဆုံးတော့ကျွန်တော်တို့စူးစမ်းကြည့်တာပါ။ကျွန်တော်တို့အလုပ်ရဲ့သဘောတဘာဝကတိတ်ကိုအထိမခံတဲ့ကိစ္စဖြစ်နေတာကြောင့်အခုလိုခွင့်ပြုတာလို့ကျွန်တော်တို့ယုံကြည်ပါတယ်ဆိုပြီးဆိုင်မွန်ကပြောပါတယ်။နာဂစ်ဆိုင်ကလုံးမုန်တိုင်းတိုက်ခတ်ပြီးတဲ့နောက် TSF အဖွဲ့ဝင်၄ဦးပါအဖွဲ့တစ်ဖွဲ့ကိုမြန်မာနိုင်ငံဆေလွတ်ဖို့ဘန်ကောက်မြို့မြန်မာတန်ယုံမှာပြည်ဝင်ခွင့်ဗီဇာလျှောက်ခဲ့ပါတယ်။ဒါပေမဲ့တန်ယုံကဘာမှအကြောင်းပြန်ကြားခြင်းမရှိဘဲတလကြာပြီးတဲ့နောက်မှာတော့ကဘာလက်ခီးတွေအနေနဲ့ပြည်ဝင်ခွင့်လျှောက်ဖို့ဆုံးဖြတ်ပြီးစွန့်စားသွားရောက်ခဲ့တာပါလို့ဆိုင်မွန်ကပြောပါတယ်။ဒါပေမဲ့သူတို့သွားတဲ့အချိန်မှာဆက်သွယ်ပစ္စည်းကိရိယာတွေကိုယူဆောင်မသွားပဲကျွမ်းကျင်မှုနဲ့အထောက်အကူပြုဖို့လူပုဂ္ဂိုလ်တွေကြီးပဲသွားခဲ့ကြတာပါရန်ကုန်ကိုရောက်ခဲ့ပြီးတဲ့နောက်မြို့ဝကျွန်းပေါ်ဒေသကိုသွားခွင့်ပြုဖို့မြန်မာအနာဝိုင်တွေစီမှာအကြိမ်ကြိမ်ခွင့်တောင်းခဲ့ပေမဲ့ဘာအကြောင်းပြန်ကြားချက်မှမရခဲ့တာကြောင့်ပြန်ထွက်ဖို့ဆုံးဖြတ်ခဲ့တာပါသူတို့သာလုပ်ကန်ခွင့်ရမယ်ဆိုရင်အကူအညီပစ္စည်းတွေကိုလှည့်လည်မြန်မြန်နဲ့အချိန်မီပေးပို့နိုင်ရမှာအကျိုးဖြစ်စေမှာပါလို့ဆိုင်မွန်ကပြောပါတယ်
The advantage of being there is much faster response, I believe, because knowing the communication.
ကျွန်တော်တို့အဲ့ဒီမှာရှိနေမယ်ဆိုရင်ရမယ့်အကျိုးကျေးဇူးကတော့မြန်မြန်ဆန်ဆန်တုံ့ပြန်လှုပ်ဆောင်နိုင်မှုဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ဘာကြောင့်လဲဆိုတော့ဆက်သွယ်ရေးပြဿနာကိုသိထားပြီးဒါဟာစနစ်ကိုနှေးကွေးစေပါတယ်။ဒီစကမ်းတစ်ခုအတွက်အစားအစာတွေလိုနေပြီဆိုတော့ကိုပြောဖို့တုံးရကြနိုင်ပါတယ်။ဒါတကယ့်ပြဿနာပါ။တကယ်လို့သာစနစ်ကြတဲ့ဆက်သွယ်ရေးနည်းလမ်းတွေရှိမယ်ဆိုရင်လူဝတ်တာကိုချက်ချင်းသတင်းပို့တောင်းခံနိုင်ပြီးမြန်မြန်ဆန်ဆန်ရောက်လာမှမို့ပိုးပြီးတော့မြန်မြန်လုတ်ကင်နိုင်ပါတယ်လို့စိုင်မွန်ကပြောပါတယ်။ TSF အဖွဲ့ဟာကုလသမဂ္ဂနဲ့ဆက်ဆက်လုတ်ကင်တဲ့အဖွဲ့ဖြစ်ပြီးကဘာပေါ်ကတဘာဝဘေးရန်တွေတင့်တဲ့ဒေသတွေမှာအရေးပေါ်ဆက်သွယ်ရေးစနစ်တွေတက်ဆင်ပြီးတဲ့အဖွဲ့ဖြစ်ပါတယ်။တဘာဝဘေးရန်တွေကြောက်ရောက်ပြီးချိန်မှာကုညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ကြတဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အစိုးရတွေအတွက်ဆက်သွယ်ရေးပစ္စည်းတွေကိုတက်ဆင်ပေးပါတယ်။အကူအညီလိုအပ်နေသူတွေအနည်းဆုံးမှရှိနေတာကိုသိလျက်နဲ့မကူညီနိုင်တာဟာစိတ်ပျက်စရာပါပဲလို့ဆိုင်မွန်ကပြောပါတယ်
။ of course it's very frustrating when you know that people is in need very close to you and that you can
အကူအညီလိုအပ်နေသူတွေကိုနဲ့အနည်းဆုံးမှရှိနေတာကိုသိထားပြီးဒုက္ခရောက်နေတာကိုရော့ပေါအောင်လှုပ်ဆောင်မပေးနိုင်တာကြောင့်စိတ်ပျက်လက်ပျက်ဖြစ်ရတာကတော့အသေးချာပါပဲဗျာ။သတင်းဆက်သွယ်ရေးဟာအသက်တွေကိုကယ်တင်တယ်လို့ကျွန်တော်တို့ပြောလို့ရှိပါတယ်။ကဘာတဝမ်းကအရေးပေါ်အခြေအနေဖြစ်တဲ့ဒေသ15ခုလောက်စီကျွန်တော်သွားမှုပါတယ်။အခုလိုမျိုးဟန်တာခံရပြီးအလုံးမလုံးနိုင်ဖြစ်ရတဲ့အခြေအနေဟာဒါပထမဆုံးပါပဲလို့ TSF ရဲ့အာရှပစိဖိတ်ဒေသကိုယ်စားလှယ်အဖွဲ့ရုံးအကြီးအကဲမစ္စတာဆိုင်မွန်ကပြောပါတယ်။ TSF အဖွဲ့ဟာ2006ခုနှစ်ကတည်းကအခုလိုအရေးပေါ်အခြေအနေလုပ်ငန်းတွေကိုလှုပ်ဆောင်လာခဲ့တဲ့အဖွဲ့ဖြစ်ပြီးအင်ဒိုနီးရှား၊လေဘနွန်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနဲ့တိတ်မကြသေးခင်ကဆိုရင်ဖေဖော်ဝါရီလကရည်ကြီးခဲ့တဲ့မိုဇမ်ဘစ်နိုင်ငံတွေမှာကူညီလှုပ်ဆောင်ပေးခဲ့ကြောင်းပါခင်ဗျာ
။ဘန်ကောက်မြို့ကနေကိုကျော်ကျော်သိန်းအစီရင်ခံခဲ့တာပါရှင်။